အစ္စရေးအနေနဲ့ဟာမက်စ်စစ်သေးကြတွေကိုတိုက်ခိုက်ဖို့အရေးပေါ်စစ်ကလာညီညွတ်တဲ့အစိုးရတည်းရဲ့ဖွဲ့စည်းမယ်လို့အစ္စရေးကပြောလိုက်ပါတယ်။တချိန်တည်းမှာတော့ပါလက်စတိုင်းအသွင်ပိုင်းနဲ့ညီပြင်းထိုးစစ်ဆင်နိုင်မှုစစ်တီအင်အား၃000ကိုကာဇာအနီးချထားပါတယ်။ဟာမက်စ်အဖွဲ့ကိုစစ်ဆင်နိုင်ရေးအတွက်လက်ရှိကာကွယ်ရေးဝန်ကြီးယော့ဖ်ဂန်လန်နဲ့အတူအတိုက်အခံမျိုးသားညီညွတ်ရေးပါတီခေါင်းဆောင်ကာကွယ်ရေးဝန်ကြီးဟောင်းဘန်နီဂန်စတုန်နဲ့စစ်ကလာအစိုးရတည်းရဲ့ကိုဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကဖွဲ့စည်းခဲ့ပါတယ်။စစ်သေးကြရအနေနဲ့အစ္စရေးကိုမချင်းချောင်းနိုင်အောင်ဂါဇာမှာဟာမက်စ်အုပ်ချုပ်မှုကိုဖျက်သိမ်းပစ်မယ်လို့အစ္စရေးဝန်ကြီးချုပ်ကကြုံးဝါပါတယ်။အခု9ရက်ကြာတိုက်ပွဲတွေအတွင်းမှာတော့အမေရိကန်လူမျိုး22ဦးအပါအဝင်နိုင်ငံခြားသားတွေနဲ့အစ္စရေးပြည်သူ 1200 အစ္စရေးနိုင်ငံအတွင်းမှာတိုက်ဆုံခဲ့ပြီးနောက်ထပ် 2800 လောက်ဒဏ်ရာရရတယ်လို့အစ္စရေးကပြောပါတယ်။ပါလက်စတိုင်းအာဏာပိုင်ဘက်ကထုတ်ပြန်ချက်မှာတော့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်းပြည်သူ 1055 ဦးတိုက်ဆုံပြီး 9000 ကျော်ထိခိုက်ဒဏ်ရာရထားတယ်လို့ဆိုပါတယ်။အစ္စရေးဘက်ကဂါဇာကိုမြေပြင်ထိုးစစ်ဝင်လာရင်တော့ထိခိုက်ဒိဆုံးမှုတွေဒီထက်ပိုများလာနိုင်ပါတယ်။